This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
ရေဒီယိုအန်ယူဂျီကိုနားတော်တာဆင်နေကြတဲ့ပရိသတ်အပေါင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးတဘာဝပါပဲဆရာနာရှင်ပေတို့ကနေကင်ဝေးပြီးကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့တာပေးလိုက်ရပါတယ်။မင်္ဂလာညချမ်းပါရှင်။ဒီကနေ့2025ခုနှစ်ဩဂုတ်လ12ရက်နေ့ညပိုင်းရေဒီယိုအန်ယူဂျီအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးပါတော့မယ်။ပထမဆုံးအနေနဲ့ Radio NUG စီးရီးသတင်းကောက်နှုတ်ချက်ကိုရန်တိုင်းကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါလိမ့်ရှင်
။ Radio NUG သတင်းရှင်များမင်္ဂလာပါခင်ဗျာ။ကုချင်အစပြီး2025ခုနှစ်ဩဂုတ်လ12ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG ရဲ့စီးရီးသတင်းများကိုကျွန်တော်ရန်တိုင်းကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါလိမ့်ခင်ဗျာ။ပထမဆုံးတင်ဆက်ပေးမယ်စီးရီးသတင်းကတော့ကရင်တော်လိုင်းရီမန်းချက်တွေကိုအောင်းအောင်းမြင်းမြင်းဖြင့်ပေါ်ဆောင်နိုင်ပါစေကြောင်းအမျိုးသားညီညီဝေးဆိုရက85နှစ်မြောက်ကရင်အာဇာနီနေ့အောင်းမေပွဲအထိမ်းအမှတ်နေ့အခမ်းအနားသို့သွန်လွှာပေးပို့တဲ့သတင်းပဲဖြစ်ပါတယ်။ကရင်ထော်လိုင်းရီမန်းချက်များကိုအောင်းအောင်မြင်ဖြင့်ဖော်ဆောင်နိုင်ပါစေကြောင်းအမျိုးသားညီညွတ်ရေးအစိုးရက85နှစ်မြောက်ကရင်အာဇာနီနေ့အောင်းမေပွဲအထိမ်းအမှတ်နေ့အခမ်းအနားသို့သွန်လွှာပေးပို့ခဲ့ပါတယ်။ဒီကနေ့2025ခုနှစ်ဩဂုတ်လ12ရက်နေ့ဟာကရင်မျိုးသားစည်းရုံး KNU ဥက္ကဋ္ဌစောပါဦးကြီးဗိုလ်ချုပ်စောဆိုင်ကိနဲ့ကရင်တိုင်းသားရဲဘော်ရဲဘက်များကြားဆုံးခဲ့တဲ့85နှစ်မြောက်ကရင်အာဇာနီနေ့အောင်မေပွဲအထိမ်းအမှတ်နေ့ဖြစ်ကကရင်အာဇာနီနေ့ဟာကရင်လူမျိုးတို့ရဲ့မျိုးသားရေးသမိုင်းတော်လှန်ရေးသမိုင်းမှာမေ့ပျောက်ပြစ်ပယ်လို့မရတဲ့ဝမ်းနည်းကြေကွဲအောင်မေပွဲနေ့ရက်လည်းဖြစ်ခဲ့တယ်လို့ဖော်ပြပါတယ်။ဒီကနေ့ຫນွေဦးတော်လှန်ရေး၄နှစ်ကျော်ကာလအချိန်ခါဟာစစ်အာဏာရှင်စနစ်အဆုံးသတ်စေရေးကိုယ်ပိုင်ပြတ်ထန်းခွင့်ရရှိရေးနဲ့ Federal Democracy ပြည်ထောင်စုသစ်ကြီးတည်ဆောက်ရေးတို့အတွက်မြန်မာပြည်တွင်းမှာစစ်အာဏာရှင်စနစ်အမြင့်ပြတ်ချေမှုရန်အထူးတကွတွန်းလှန်တိုက်ပွဲဝင်နေတဲ့ကာလဖြစ်တာနဲ့ညီမဟာမိတ်ကရင်တိုင်းရင်းသားတော်လှန်ရေးတပ်ဖွဲ့များအမျိုးသားညီညွတ်ရေးဆိုရဖွဲ့ရဲ့မြို့သူကာကွယ်တပ်မတော် PDF နဲ့အခြားတိုင်းရင်းသားတော်လှန်ရေးတပ်ဖွဲ့များအားလုံးအတူလက်တွဲစုစည်းညီညွတ်စွာညံမြေကရုတ်ဖြင့်ကြမ်းကြမ်းခံစွာအစွမ်းကုန်ဆက်လက်ကြိုးစားအားထုတ်ပါကမဝေးတော်သောအနာဂတ်မှာတော်လှန်ရေးဘုံရီမှန်းချက်များအောင်မြင်စေဖို့လက်ထံကွာမရောက်ရှိလာနေပြီလဲဖြစ်တယ်လို့ဆိုပါလေ85နှစ်တိုင်တိုင်ရှိခဲ့ပြီဖြစ်တဲ့ကရင်အာဇာနီနေ့အထိမ်းအမှတ်နေ့မှာဒီမိုကရေစီရရှိရေးကိုယ်ပိုင်ပြတ်ထန်းခွင့်နဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးတို့အတွက်ခင်းအဆက်ဆက်အသက်သွေးချွေးဆွတ်လုပ်ပေးဆက်ခဲ့ကြတဲ့ကရင်အာဇာနီခေါင်းဆောင်ကြီးများကရင်တိုင်းသားပြည်သူလူထုနဲ့ကရင်တော်လှန်ရေးရဲဘော်ရဲဘက်များအားလုံးကိုအမျိုးသားညီညွတ်ရေးအစိုးရကဂါရဝပြုအပ်ပါတယ်လို့ဖော်ပြပါတယ်။ကရင်အာဇာနီကြီးများရဲ့ဆွတ်လုပ်နေနာခံပေးဆက်ခဲ့ပုံများကိုပြန်ပြောင်းအမှတ်ရစေတဲ့85နှစ်ပြည့်မြောက်ခဲ့ပြီဖြစ်တဲ့ကရင်အာဇာနီနေ့မှာကရင်တိုင်းသားမျိုးနွယ်စုများအားလုံးစုစည်းညီညွတ်စွာဖြင့်ကရင်တော်လှန်ရေးရည်မှန်းချက်များကိုအောင်အောင်မြင်မြင်ဖြင့်ပေါ်ဆောင်နိုင်ပါစေကြောင်းစုမုံကောင်တောင်းပြီးသွန်လွှာပေးပို့အပ်တယ်လို့ဆိုပါလိမ့်ခင်ဗျာ။ဆလဘီတောင်သာမြို့နယ်အေးရွာကျေးရွာရှိပိုင်လိုင်းဆောင်စစ်ကောင်စီတပ်ဖွဲ့ဝင်၂ယောက်အား PDF နဲ့အထင်မှားကရဲမှပစ်ခတ်ခဲ့တဲ့အတွက်တေဆုံးဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။တောင်သာမြို့နယ်အေးရွာကျေးရွာမှာရှိတဲ့ပိုင်လိုင်းဆောင်စစ်ကောင်စီတပ်ဖွဲ့ဝင်၂ယောက်လက်ဖက်ရည်ထိုင်တောက်နေကြစဉ် PDF နဲ့အထင်မှားကရဲကပစ်ခတ်ခဲ့တဲ့အတွက်ကြောင့်တေဆုံးခဲ့ပါလေ။ဩဂုတ်လ17ရက်နေ့မနက်7:00နာရီချိန်ခန့်မှာတောင်သာမြို့နယ်အေးရွာကျေးရွာရှိတရုတ်ပိုင်လိုင်းဆောင်စစ်ကောင်စီတပ်ဖွဲ့ဝင်2ယောက်ဟာဝဲလောင်ကျေးရွာရွှေမန္တလေးလက်ဖက်ရည်ဆိုင်မှာလက်ဖက်ရည်ထိုင်တောက်နေတယ်လို့သိရပါတယ်။အရင်နောက်ဝဲလောင်ရဲစခန်းမှုရာဇာကြီးဦးဆောင်တဲ့ရဲဖွဲ့ကအချင်းချင်းတွားရောက်ပစ်ခတ်ကြရမှာတရုတ်ပိုင်လိုင်းဆောင်2ယောက်ကနေရာမှာပဲပွဲချင်းပြီးတေဆုံးသွားခဲ့တယ်လို့တောင်သာဘက်ကဖကဖော်ပြပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်တာဂီကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
စီးရီးသတင်းတွေကိုနားဆင်ကြလို့အပြီးမှာတော့ပြည်တွင်းသတင်းတွေရဲ့အလဲဖြစ်ပါတယ်။ຫນွေဦးမုံကဖတ်ကြားတင်ပြပေးထားပါတယ်ရှင်။
မင်္ဂလာညကျမ်းပါရှင်2025ခုနှစ်ဩဂုတ်လ12ရက်နေ့ရေဒီယို NUG ညပိုင်းပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်ကျမကတော့ຫນွေဦးမမကျမအောင်ဆုံးတင်ပြပေးမယ့်သတင်းကတော့85နှစ်မြောက်ကင်းအာဇာနည်နေ့တို့ပြည်တော်စုလွှတ်တော်ကိုစားပြုကော်မတီမှတဝင်လွှာပေးပို့တဲ့သတင်းပဲဖြစ်ပါတယ်85နှစ်မြောက်ကရင်အာဇာနည်နေ့တို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီမှတဝင်လွှာပေးပို့ခဲ့ပါတယ်။85နှစ်ပြည့်မြောက်ပြီဖြစ်သည့်ကရင်အာဇာနည်နေ့တွင်ကရင်မျိုးသားကောင်းဆောင်ကြီးများနှင့်တကွကရင်ပြည်သူလူထုအပေါင်းတို့သည်ကရင်အာဇာနည်သူရဲကောင်းအပေါင်း၏ဤမှန်းချက်ဖြစ်သောလွတ်လပ်ခွင့်၊ထန်းသူညီများမှုနှင့်ကိုယ်ပိုင်ပြထံခွင့်ရရှိသူတို့အပြည့်အဝဖော်ဆောင်နိုင်ပြီးဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုအားညီညွတ်စွာဖြင့်လက်တွေ့အကောင်အထည်ဖော်တည်ဆောက်သွားနိုင်ကြပါစေကြောင်းစုမုံကောင်းတောင်းအပ်တယ်လို့ဖော်ပြပါတယ်။ရှေ့ဆက်ရှောင်လန်းကြရမည်မိမိတို့နိုင်ငံတော်၏နာကပ်ပန်းနိုင်သည့်ပြည်သူအလုံး၏ယုံကြည်ချက်ပေါ်တွင်တည်မီလျက်ရှိရာပြည်သူတဦးတယောက်ချင်းစီအနေဖြင့်ဆရာနာရှင်စနစ်စိုးလက်အောက်မှယုံထွက်နိုင်ရန်စုဖွဲ့မှုခိုင်မာစွာဖြင့်နိုင်ငံတော်ဝင်များကိုအတူတကွထံရွက်သွားကြစေလိုကြောင်းလည်းပြောင်စုလွတ်တော်ကိုစားပြုကော်မတီအနေနဲ့ကရင်မျိုးသားကောင်းဆောင်ကြီးများပါဝင်မိဖက်တော်လိုင်းအင်အားစုများနဲ့လက်တွဲညီစွာချိတ်ဆက်လျက်ကြာရခန့်ကဏ္ဍ၌ဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့ဖော်ပြပါသည်ကင်လူလူတရလုံးနဲ့ကင်တော်လင်းအဖွဲ့စီများသည်လက်ရှိချိန်ထိတိုင်တော်လင်းအောင်ပွဲများကိုလက်တွေ့ဖော်ဆောင်တိုက်ပွဲဝင်လျက်ရှိသည့်အတွက်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီအနေဖြင့်ဂုဏ်ယူဝမ်းမြောက်မိပြီးရှေ့ဆက်ပြီးလည်းနိုင်ငံတော်ဝန်လုံးတွင်အောင်ပွဲများဆက်လက်စုခုပိုင်ဆိုင်နိုင်ပါစေကြောင်းဆန္ဒပြုလျက်ဤ85နှစ်မြောက်ကင်အာဇာနည်နေ့တော်ဝန်တော်အားဒေသစွာထုတ်ပြန်အပ်တယ်လို့ဆိုပါတယ်ရှင်ဆက်လက်ပြီးစီအုပ်စုရဲ့ရွေးကောက်ပွဲမဖြစ်မြောက်ဖို့ကင်တမျိုးသားလုံးရဲ့တာဝန်အနေနဲ့မဲ့ယူရမှာဖြစ်တယ်လို့ KNU ဥက္ကဋ္ဌပြောကြားတဲ့သတင်းကိုတင်ပြပေးချင်ပါတယ်။စေုပ်စုရေးကောက်ပွဲမဖြစ်မြောက်ဖို့ကင်တမျိုးသားလုံးရဲ့တာဝန်အနေနဲ့မဲ့ယူရမှာဖြစ်တယ်လို့ KNU ကင်မျိုးသားစီရင်ဥက္ကဋ္ဌဖရိုစော့ကွယ်ထူဝင်က85နှစ်ပြည့်ကင်မျိုးသားအာဇာနည်နေ့မှာပြောကြားလိုက်ပါတယ်။ဆရာနာရှင်အုပ်စုကတနိုင်ငံလုံးရေးကောက်ပွဲကို2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီဒီနှစ်ကုန်မှကျင်းပနိုင်မှုဆိုပြီးစိုင်းပြင်းပြင်ဆင်နေကြတာပဲဖြစ်ပါတယ်။ဒီကောက်ပွဲမှာအနိုင်ရနိုင်မှုအတွက်လည်းနီလန်းမျိုးမျိုးနဲ့ဆောင်ရွက်နေတာဖြစ်ပါတယ်။ဒီကောက်ပွဲဟာမြန်လဲပြဖို့ကမ္ဘာနိုင်ငံတွေရဲ့အတိမတ်ပြမှုကိုရရှိနိုင်မှုအတွက်ပဲဖြစ်ပါတယ်။ဒီရွေးကောက်ပွဲကျင်းပတာဟာနိုင်ငံမှာစစ်တပ်ကိုအာဏာပေးထားတဲ့2008ဖွဲ့စည်းပုံခြေကဥပဒေကိုထပ်မံတည်ပြပေးတာဖြစ်ပြီးဒီနိုင်ငံမှာဆက်အနာရှင်အုပ်စုကိုကာလအတိုင်းစမရှိနိုင်ငံဥဆောင်ခွင့်အာဏာပေးအပ်သွားနိုင်မှုအတွက်ပဲဖြစ်ပါတယ်။ဒီနိုင်ငံမှာဖြစ်နေတဲ့ပြည်ပခန့်ရှိန်မြင့်လာစေဖို့ပုံမပြင်းထန်လာစေဖို့အတွက်ပဲဖြစ်ပါတယ်။သူတို့ဖြင့်ရွေးကောက်ပွဲကျင်းပခြင်းဟာငွေတွေရဲ့နာဂတ်ကကြမှာကိုအဆုံးသက်ဆုံးဖြတ်သွားတာဖြစ်ပါတယ်။ဒါကြောင့်ဒီရွေးကောက်ပွဲမဖြစ်မြောက်ဖို့ကရင်တမျိုးသားလုံးရဲ့တာဝန်အနေနဲ့မှတ်ယူရမှာဖြစ်ပါတယ်လို့ပြောပါတယ်။ဒါအပြင်ဆရာနာရှင်အုပ်စုကိုမြေပြန့်နိုင်ဖို့စိုင်းရာကန္နာကနေနီလန်းသွေသွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ပြောကြားပါတယ်ရှင်။နောက်ထပ်တင်ပြပေးမယ့်သတင်းကတော့တော်လင်းရဲဘော်များသိမ်းပိုက်ထားတဲ့ဥက္ကဋ္ဌစခန်းကိုရဲဘော်များအတွက်စာနှိတ်ခါများဆရာတော်မင်းတုံညာနဲ့ဆရာတော်များတွားရောက်ပို့ဆောင်ခဲ့တဲ့တွင်ပဲဖြစ်ပါတယ်။တော်လင်းရဲဘော်တွေတင်ပိုက်ထားတဲ့ဥက္ကဋ္ဌစကံကိုရဲဘော်တွေအတွက်စားစရာရိတ်ခါများဆရာတော်မင်းတုံညာနဲ့ဆရာတော်များကတွားရောက်ပို့ဆောင်ခဲ့တယ်လို့အဂူလာစနီယံမှာဆရာတော်မင်းတုံညာကမိန့်ကြားတည်ပြထားပါတယ်။လူရုံးမှာမင်းအောင်လိုင်းမှာဖက်ခွက်စာနုပညာတဲ့ခန့်စီသူတို့နဲ့ဇက်ကားရိုက်စိုက်ဝါထက်ကြွေးကြော်ခဲ့တဲ့တရှိစီယိုကိုရဲဘော်များကရိုက်ချိုးကအောင်းလန်းလှင်ခဲ့တဲ့ဥက္ကဋ္ဌစကံမှရဲဘော်များအတွက်စာနေခါများကိုသွားပို့ရင်ရောက်ဖြစ်ခဲ့ပါတယ်လို့ဆရာတော်ကမိန့်ကြားပါတယ်။ဆရာတော်မင်းတုံညာဗုဒ္ဓတက္ကသိုလ်နဲ့အတူတော်လင်းဆရာတော်များဟာစေဘေးရှောင်များကိုလည်းကူညီထောက်ပို့ပေးလျက်ရှိပါတယ်ရှင်။မြန်မာနိုင်ငံမှာပညာတတ်လူငယ်များ၏53ရာခိုင်နှုန်းသည်ပြီးပထွက်ခါရန်ဆန္ဒရှိနေကြတဲ့တဲ့ငုံတင်ပြပေးပါဦးမယ်။မြန်မာနိုင်ငံမှာပညာတတ်လူငယ်များ၏53ရာခိုင်နှုန်းဟာပြီးပထွက်ခွာဖို့ဆန္ဒရှိနေကြတယ်လို့ကမ္ဘာကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP အစီရင်ခံစာထုတ်ပြန်ချက်အရသိရပါဗျ။ကမ္ဘာကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP မြန်မာနိုင်ငံရှိလူငယ်များနဲ့ပတ်သက်သောအစီရင်ခံစာတစ်စောင်ကိုထုတ်ပြန်ခဲ့ပါဗျ။မြန်မာလူငယ်10ဦးတွင်၄ဦးသည်စီးပွားရေးပြိုလဲမှုပြီးပခနှင့်စစ်မှုထမ်းခေါ်ယူမှုတို့ကြောင့်မြန်မာနိုင်ငံမှထွက်ခွာသွားလိုကြောင်းသိရပါဗျ။နိုင်ငံတော်ရှိလူငယ်9000ကျော်၏မြင်များကိုစုဆောင်းရယူထားသည့်မြန်မာရက်စာပေ2024အစီရင်ခံစာတွင်ပညာတတ်လူငယ်များ၏53ရာခိုင်နှုန်းဟာဆန္ဒရှိနေကြတယ်လို့ဖော်ပြပါတယ်ရှင်။ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့အညဉဏ်ဆုံးအာဆီယံနိုင်ငံများဆင်းမှမြန်မာကရှိပြည်ဆင်းတွင်ဖော်ပြခဲ့ရတဲ့သတင်းပဲဖြစ်ပါတယ်။အညဉဏ်ဆုံးအာဆီယံနိုင်ငံများဆင်းတွင်မြန်မာကရှိပြည်ဆင်းမှဖော်ပြခဲ့ရပါတယ်။ ညဉ့်ညံဆုံးအာဆီယံနိုင်ငံများ2025နှစ်လဲ The Most Polluted ASEAN Countries by 2025 Mid-Year ရဲ့ထုတ်ပြန်ချက်အရသိရပါတယ်။မြန်မာနိုင်ငံသည်ညဉ့်ညံမှုအညွန်ကိန်း 89.8% ဖြင့်ညဉ့်ညံဆုံးနဲ့စင်ကာပူနိုင်ငံသည်ညဉ့်ညံမှုအညွန်ကိန်း 32.3% ဖြင့်ညဉ့်ညံမှုအနည်းဆုံးနိုင်ငံဟုခန့်မှန်းထားပါတယ်။ညဉ့်ညံဆုံးအာဆီယံနိုင်ငံများ2025နှစ်လဲ The Most Polluted ASEAN Countries by 2025 Mid-Year လေးထုနဲ့ရေထုညဉ့်ညံမှုမိုက်ဆွပြမှုနဲ့တန်ရှင်းမှုစုညံတန်နဲ့လင်းရောက်ညဉ့်ညံမှုစိန်လန်းသောနေရာများရရှိနိုင်မှုနဲ့အလုံးစုံညဉ့်ညံမှုတို့ကိုထည့်သွင်းစဉ်းစားကကမ္ဘာတဝန်းရှိမြို့ကြီးများရှိအလုံးစုံညဉ့်ညံမှုအဆင့်ကိုခန့်မှန်းတွက်ချက်ဖော်ပြထားတာဖြစ်ပါတယ်။ဂျမတ်စစ်တပ်ကအာဏာသိမ်းပြီးနောက်သဘာဝပတ်ဝန်းကျင်ထိန်းသိမ်းမှုနဲ့ထိခိုက်မှုကိုထည့်သွင်းစဉ်းစားခြင်းမရှိတော့ဘဲတသွေးတသန်းတမိန်နဲ့ဆုံးဖြတ်လျက်ရှိပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio Energy သတင်းတော့တာကီမှပေးပို့ထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်မနက်ဖြန်ဩဂုတ်လ23ရက်နေ့အတွက်မူလဝေဒခံမှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထနိုင်ပြီးအနောက်တောင်မုတ်တုံလေးဟာအားကောင်းရာကနေအားအလွန်ကောင်းနိုင်ပါတယ်ပင်လယ်ပြင်အခြေအနေကတော့တနင်္သာရီကန်ယူရန်ရခိုင်ကန်ယူရန်မြဝကျုံမော်ဒေသနဲ့မုတ်တမခွေးတို့ဘက်မှာအနောက်တောင်ဘက်ကလေးဟာတနင်္သာရီကို -20 ကနေ -30 ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်တင်ကနေလှိုင်းကြီးနိုင်ပါတယ်မိုးအခြေအနေကတော့နေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းဧရာဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြားမိုးထချုံရွာနိုင်ပါတယ်ကချင်ပြည်နယ်ချင်းပြည်နယ်စကိုင်းတိုင်းအထက်ပိုင်းနဲ့တနင်္သာရီတိုင်းတို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင်
တော်တာရှင်တော်လန်ပြည်သူပေါင်းလို့ရှင်ဒီနေ့ညရဲ့တော်လန်ရေးကဗျာကဏ္ဍမှာတော့ကရော့ဟုံးရေးဖွဲ့ထားပြီးရွေးဦးမှုခန်းစားရွတ်ဖတ်ထားတဲ့ပြည်လုံးကျွမောင်းတန်းလို့အမည်ရတဲ့တော်လန်ရေးကဗျာကိုထုတ်လွှင့်ပေးလိုက်ပါချင်ရှင
်ပြည်လုံးကျွမောင်းတန်းစန္ဒတွေငလင်လှုပ်ချိန်မှုညှုံးကိန်းလုံးသွေးခုန်နှုံးကိုရွှေပြည်အေးတရလာဟောရင်တလန်ပဲတံပြန်မှုတိုင်းမှာယာနှုံးကတရားတွေမစိုးနိုင်လေမူလစမြစ်ကိုအရင်လေ့လာရင်အပြည့်မှန်တွေ့မယ်။မြားကြီးပဲမမြင်နဲ့။မြားပစ်သူကိုမြင်အောင်ကြည့်တကြ။ရန်သူဟာငါမြားကျွမ်းတဲ့တစောက်ကန်းရှော့တင်ကစားရင်လက်ရင်နဲ့။လောကကြီးမှာတရားအထွတ်ဘဝနာပွားမေတ္တာထားရတယ်လို့တအိမ်ကထုတ်ဒလုတ်ကန်ခုတ်ရတာလည်းရှိတယ်။ပါကိုက်နားကိုက်ဆက်လန်းကိုအကျန်းစဖတ်သူကအကျန်းဖတ်ခံရသူကိုအကျန်းဖတ်သူလို့တစိမ့်စွက်ကသွေးထွက်လွန်အောင်မြောက်တဲ့ဟာတာတနေ့တော့ဒီသွေးထွက်လွန်ဟာတာတွေကိုအောင်ပွဲစစ်စစ်ရတဲ့နေ့စမြုပ်ပြန်လို့အတူတူရေကြရအောင်ခုတော့အနာကက်အဆောက်အဦတို့အသွင်အမျိုးမျိုးဆောင်ဒလုတ်ကိုစီကိုင်ချီတက်ကြဂရဟုံ
ရေဒီယိုအန်ယူဂျီမှဆက်လက်အတန်းလွှင့်နေပါတယ်။သောတာရှင်ပေါင်းလို့ရှင်။အခုဆက်လက်ပြီးတော်လိုင်းရေးဆောင်မအစီအစဉ်မှာတော့မြန်မာနေဦးခရိုနီကယ်ဩဂုတ်17မြင်ကွင်းမိုးမခဆောင်မကိုနေဦးနိုင်ကဖတ်ကြားတင်ဆက်ပေးထားပါတယ်ရှင
်။မြန်မာနေဦးခရိုနီကယ်ဩဂုတ်17ရက်မြင်ကွင်း KIA နဲ့အာနာသိန်းစစ်တပ်စွန့်ဘူးကမ်းလှမ်းမှုတရင်နဲ့ကြရက် BBC မြန်မာပိုင်းသတင်းဌာနကစစ်တပ်အနေနဲ့လက်တွေ့ငြိမ်းချမ်းရေးဆွေးနွေးလို့ရင်မြေကြီးနားမှာလာတွေ့ဖို့ပြောဆိုတဲ့ခေါင်းစဉ်နဲ့သတင်းကိုဩဂုတ်လ17ရက်နေ့မှာဖော်ပြလိုက်ပါတယ်။သတင်းရဲ့အနှစ်ချုပ်ကအာနာသိန်းစစ်တပ်ဘက်က KIA နဲ့ online ကတွေ့ဆုံဆွေးနွေးလို့ကြောင်း PCG လို့ခေါ်တဲ့ကချင်ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ကတဆင့်မကြာသေးခင်ကကျင်းပတဲ့ငြိမ်းချမ်းညီလာခံအပြီးမှာ KIA ဘက်ကကမ်းလှမ်းပြောဆိုခဲ့ပြီးတော့ KIA ဘက်ကတော့တွေ့ဆုံဆွေးနွေးလို့ရင်လူကိုယ်တိုင်မြေကြီးနားမျိုးမှာတွေ့ဆုံဖို့ပြန်လည်အကြောင်းပြန်ခဲ့တယ်လို့ဆိုပါတယ်။ဒီအကြောင်းပြန်ချက်အပေါ်စစ်တပ်ကတရားဝင်တုံ့ပြန်တာမရှိသေးပေမဲ့BBC သတင်းဌာနရဲ့သတင်းရင်းမြစ်တအူးကငင်းချင်းဖော်ဆောင်မှုညှိနှိုင်းရေးကော်မတီရဲ့ဥက္ကဋ္ဌဖြစ်သူဒုတိယဗိုလ်ချုပ်ကြီးရာပြေးကစစ်ကောင်းဆောင်ကိုတင်ပြရမှာဗမာမှာတိုက်ပွဲပြင်းထန်နေတာကြောင့်ပြီးမှပြောဆိုကြမယ်လို့အမိန့်ပေးခဲ့တဲ့အကြောင်း BBC ကဖော်ပြထားတာတွေ့ရပါတယ်။ဒီသတင်းဖော်ပြမှုနဲ့ပတ်သက်လို့ BBC ရဲ့မေးခွန်းတွေနဲ့ KIA ဘက်ကသတင်းဌာနကိုဖြေကြားချက်အပြည့်အစုံကိုလူမှုကွန်ရက်မီဒီယာမှာဒုတိယဗိုလ်ချုပ်ကြီးဂုံမော်ကထပ်မံဖော်ပြလိုက်ပြီးတဲ့နောက် သတင်းပေါ်ပြတဲ့ BBC မြန်မာပိုင်းသတင်းဌာနအပေါ်ဝေဖန်မှုတွေလည်းအများအပြားပေါ်ထွက်လာတာပါ။နှစ်ဝက်ကျော်လာတဲ့ဖြစ်ပွားနေတဲ့ဗမော်မြို့သိမ်းတိုက်ပွဲမှာ KIA အနေနဲ့စစ်ရေးအရအရေးနှိမ့်လာလို့အခုလိုငြိမ်းချမ်းရေးဆွေးနွေးဖို့ကမ်းလှမ်းတာမျိုးအတိတ်ပဲတက်ရောက်စေတယ်ဆိုတဲ့ရှုထောင့်ကနေဝေဖန်ဖြစ်တင်ကြတာဖြစ်ပါရည်။ဗမော်မြို့သိမ်းတိုက်ပွဲဟာရှစ်လကြာအချိန်ရောက်ရှိလာချိန်နှစ်ဖက်အကြအဆုံးများပြားနေတယ်လို့မကြသေးခင်ကရေချောင်းအကူအညီတွေရောက်ရှိလာပြီးတဲ့နောက်အာနာသိန်းစစ်တပ်ဘက်ကလက်လွတ်ဆုံးရှုံးခဲ့ရတဲ့နေရာတချို့ကိုပြန်လည်သိမ်းယူနိုင်ခဲ့တဲ့သတင်းတွေလည်းထွက်ပေါ်လာတာဖြစ်ပါတယ်။အာနာသိန်းစစ်တပ်ကအမြောက်တပ်ရင်းကိုပြန်ရတယ်ဆိုတဲ့သတင်းနဲ့ယမနီကတော့ဗမော်လီယင်ကွင်းကိုထပ်မံသိမ်းယူတယ်ဆိုတဲ့သတင်းတွေထပ်မံထွက်ပေါ်လာခဲ့တာပါ။ KIA အဖို့ဗမော်မြူသိမ်းတိုက်ပွဲဟာခုနှစ်ပိုင်းတိုက်ခိုက်မှုတွေအတွင်အခက်အခဲဆုံးအရှိကြာဆုံးတိုက်ပွဲတစ်ခုဖြစ်ပါတယ်။အခြားသောမြို့တွေနယ်မြေတွေစစ်စခန်းတွေကိုအခုလောက်9လကျော်ရှစ်လတဲ့ဝင်ရောက်အောင်ကြာရှည်စွာတိုက်ခိုက်ခဲ့ရတာမရှိပေမဲ့ဗမော်မြို့ကတော့အခုလိုရှည်ကြာစွာတိုက်ခိုက်နေရတာဖြစ်ပါတယ်။အာနာသိန်းစစ်တပ်ဘက်ကဒရုန်း၊လေကြောင်းကူညီပစ်ခတ်မှု၊ရိတ်ခါလက်နက်ထောက်ပံ့မှုတွေအပြင်မိုးရာသီမြေကြီးပြေးချိန်မှာ AR မြေအတိုင်းစစ်သင်္ဘောတန်းနဲ့လူလက်နဲ့ရိတ်ခါတွေထပ်မံရောက်ရှိလာပြီးတဲ့နောက်စစ်တပ်ဘက်ကနေရာအချို့ကိုပထမဆုံးပြန်လည်သိမ်းယူနိုင်တဲ့အခြေအနေရောက်ရှိလာတာဖြစ်ပါတယ်။စစ်ပွဲတွေဖြစ်ပွားလာတဲ့အခါမှာငြိမ်းချမ်းရေးဆွေးနွေးဖို့စတင်ကမ်းလှမ်းတဲ့အဖွဲ့ဟာအင်အားနည်းနေလို့ရှုံးနေလို့ဆိုတဲ့အတိတ်ပဲအမြင်တက်ရောက်ခြင်းမရှိပါဘူး။ငြိမ်းချမ်းရေးဆွေးနွေးဖို့ကမ်းလှမ်းမှုတိုင်းဟာရိုးသားတဲ့ကမ်းလှမ်းမှုလည်းဖြစ်နေတာမဟုတ်ပါဘူး။ဘယ်ဘက်ကဖြစ်ဖြစ်ငြိမ်းချမ်းရေးဆွေးနွေးဖို့အပြည့်အဝဆွေးနွေးဖို့ကမ်းလှမ်းချက်တွေဟာပြည်ရဲ့အားဖြင့်ကမ်းလှမ်းမှုတွေလည်းအများအပြားရှိနေတတ်တာဖြစ်ပါတယ်။ပြန်လည်အင်အားစုဖွဲ့ဖို့ရိတ်ခါလက်နဲ့လူပြန်လည်ဖြည့်တင်းဖို့ရာအတွက်ဆွေးနွေးဖို့ကမ်းလှမ်းမှုတွေလည်းရှိပြီးတော့အဆိုပါအပြည့်ရဲ့ကမ်းလှမ်းမှုသို့မဟုတ်ငြိမ်းချမ်းရေးဆွေးနွေးဖို့ကမ်းလှမ်းမှုကိုပြည်ရဲ့အားဖြင့်လှုပ်ဆောင်တဲ့ကမ်းလှမ်းမှုအဖြစ်သတ်မှတ်ရမှာဖြစ်ပါတယ်။ဒါ့ပေမဲ့ဘယ်ကမ်းလှမ်းမှုကမှသဘောယိုးနဲ့ကမ်းလှမ်းတာလဲဘယ်အရာကပြည်ရဲ့အရာကမ်းလှမ်းတာလဲဆိုတာထင်သာမြင်သာရှိလောက်အောင်လွယ်ကူမနေကြပါဘူး။စီရင်နဲ့ပတ်သက်ရင်အစဉ်အမြဲလှုပ်ဝတ်ဖို့လှည့်စားဖို့ကလက်နက်ကင်တပ်ဖွဲ့တိုင်းကနားလေထားကြတာကြောင့်ဖြစ်ပါတယ်အခုလိုစိုးလိုက်ခြင်းကြောင့်ဘယ်အပြည့်ရဲ့ဆွေးနွေးမှုငြိမ်းချမ်းရေးဆွေးနွေးမှုမှမလူလားအပ်တဲ့အတိတ်ပဲဆိုလိုရင်းမဟုတ်ပါဘူးလက်တလောပြောဆိုနေကြတဲ့ KIA နဲ့အာနာသိန်းစစ်ကောင်စီတပ်တို့အကြားငြိမ်းချမ်းရေးဆွေးနွေးဖို့ပြောဆိုမှုနဲ့ပတ်သက်လို့နောက်ခံသဘောတဘာဝကိုဖွင့်ဆိုခြင်းသာဖြစ်ပါတယ်စစ်ပွဲတွေကနိုင်ငံရေးရည်မှန်းချက်အတွက်လှုံ့ဆော်ကြတဲ့အရာနိုင်ငံရေးဤအရာသွားလို့မရတော့တဲ့အချိန်ဒီမှာစစ်ပွဲနီးလန်းကိုရွေးကြတာလို့လဲရေပုံရအဖြစ်အဆူရှိကြပြီမဲ့အချို့သောလက်နက်ကိုင်ပဋိပက္ခတွေစစ်ပွဲတွေမှာနိုင်ငံရေးရည်မှန်းချက်မှီးမိန်နေတဲ့အခါမျိုးစစ်ပွဲနီးလန်းဖြစ်တာတစ်ဖက်ရန်ဘက်ကိုအဆုံးတိုင်အနိုင်ယူမယ်သို့မဟုတ်နိုင်ငံရေးရည်မှန်းချက်ကိုရောက်ရှိစေမယ်လို့မှတ်ယူကြတဲ့အခြေအနေမျိုးလည်းရှိတတ်ပါတယ်စစ်ပွဲတွေဖြစ်ပွားခြင်းနဲ့ရန်နာခြင်းအပြည့်ရဲ့စကားပြောဆိုခြင်းငြိမ်းချမ်းရေးဆွေးနွေးခြင်းတွေမှာတာမန်ပြည်သူလူထုအနေနဲ့ပါဝင်ခွင့်ဆန္ဒဖော်ထုတ်ပြောဆိုခွင့်ရတဲ့အခြေအနေမျိုးနှေးပါလာပါတယ်တာမန်ပြည်သူလူထုရဲ့အတန်စန္ဒသဘောထားတွေကိုဘယ်သူတွေကကိုစားပြုထုတ်ဖော်ပေးနိုင်မလဲဆိုတဲ့မေးခွန်းလည်းရှိလာပါတယ်။အရက်ဘက်အဖွဲ့အစည်းတွေလားဘာသာရေးကောင်းဆောင်တွေလားတို့ဒီမဟုတ်နိုင်ငံရေးပါတီတွေလားဆိုတဲ့မေးခွန်းလည်းရှိနေပြီးတော့စီရေးအရာပြင်းပြင်းထန်ထန်ရင်ဆိုင်တိုက်ခိုက်နေကြတဲ့ကာလတွေမှာအရက်ဘက်အဖွဲ့အစည်းတွေရဲ့ပြောဆိုခွင့်သဘောထားပြောဆိုခွင့်တွေကကန့်သက်ခံနေရလိရှိတတ်ပါတယ်။လက်နက်ကင်တပ်ဖွဲ့နဲ့တွဲဘက်အဖွဲ့အစည်းထားခြင်းမရှိတဲ့နိုင်ငံရေးပါတီတွေလည်းလူထုကိုစားထုတ်ဖော်ပြောဆိုခွင့်ထုတ်ဖော်ပြောဆိုရေးတဲ့တက်တိနေပါနေလေးရှိတာဖြစ်ပါတယ်။အထက်ကလူထုရဲ့အတန်စန္ဒသဘောထားတွေကိုကိုစားပြောဆိုပေးမဲ့ platform ဖြစ်တဲ့သတင်းမီဒီယာတွေကလည်းအရက်ပတ်အဖွဲ့အစည်းဘာသာရေးကောင်းဆောင်နိုင်ငံရေးပါတီတွေကသဘောထားထုတ်ဖော်ပြောဆိုရေးသည့်တိုင်ဖော်ပြပေးရတဲ့တက်တိမျိုးရှိနေဖို့လိုအပ်ပါသေးတယ်။သတင်းမီဒီယာတွေအနေနဲ့အာဏာရှိသူလက်နက်ကင်တပ်တွေရဲ့ခေါင်းဆောင်တွေရဲ့အတန်တွေကိုသာပဲ့တင်ထက်ပေးနေတာမျိုးမိမိကိုမိမိစင်စာလုပ်ပြီးတော့အများကြိုက်တဲ့ပင်မရေစီးအတန်လိုမျိုးကိုသာထက်ခါထက်ခါဖော်ပြပေးနေတာမျိုးလည်းဖြစ်ကောင်းဖြစ်နေလေးရှိပါတယ်။အဲဒီလိုကာလတွေမှာပြည်သူလူထုအနေနဲ့စစ်ပွဲတွေကနေအသက်ပေးလို့အောင်တိန့်ရှောင်ခြင်းကလွဲလို့အခြားအခွင့်အလမ်းတွေရှိမနေကြတာကိုလည်းဝမ်းနည်းပွေတွေ့ကြရမှာဖြစ်ပါတယ်ခင်ဗျာ။
Radio NUG သောတာရှင်ပေါင်းလို့ရှင်အခုဆက်လက်ပြီးတွန်လိုင်းရေးတေဂီတာအစီအစဉ်ကိုဆက်ချင်ပါတယ် C-Duck ရဲ့ Ending လို့အမည်ရပါတယ်ခံစားနာဆင်ပေးကြပါအောင်ရှင
်တလန်းချင်းတို့ရှောင်းနေတယ်တို့တဆာဒီနိုင်ငံလေးရဲ့လူတွေများရဲ့အဖို့တန်အနာကများ
Radio NUG သတင်းရှင်များရှင်ဒီနေ့ညရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့အတိုင်းအတာဘာသာစကားထုတ်လွှင့်မှုကိုတင်ဆက်ပေးလိုက်ခြင်းပါတယ်။အနောက်ဘိုးကင်ဘာသာနဲ့တပတ်အတွင်းသတင်းတွေကိုနိုင်ရင်နှွေးမိကတင်ဆက်ပေးပြီးတဲ့နောက်မှာတော့ကျမတို့ရဲ့ညပိုင်း Radio NUG ထုတ်လွှင့်မှုတွေကိုရနာတော့မှာပဲဖြစ်ပါတယ်။သတင်းရှင်အပေါင်းတာယာပျော်ရွှင်ချမ်းမြေ့တဲ့ညချမ်းကိုရရှိပိုင်ဆိုင်နိုင်ကြပါစေရှင်။
ဘုရားကမ္ဘာလိုက်ဖိခဲ့ဖိပတ်အန်ညင်ချင်လခုလဖာမှုနီမမှုကိုအားတယ်လို့ဘုနာရဲ့ဘုဒ္ဓဖောက်ထံမှုကနေတံပါတရာလန်စပရလဖာနော်လို့ဘာလကဒုဖောက်ထံစပရလဖာရောနော်မွေရနိုင်ရှင်တွင်မီနော်လို့စပရအခန့်ထိတ်ကြွေးနော်မနှုတ်လန်ဆက်စတုတ်ကြကကဒုနေပါစကန်ဖောက်ကြနော်ကြောင့်ခန့်ဆက်ကောက်ခန်းတို့ဒေါက်တာဇော်ဝေဆိုလာဝဒအခိုင်နော်လို့မနှုတ်လန်ဒက်ဆက်ကြကဘုနေပါစကန်ဖောက်ကြနော်ကြောင့်ကမ္ဘာကုတ်တိကဲခန္ဓုစမာလန်တဲ့ဆောင်းဆောက်ခရိုင်ခန္ဓုစမာလန်ခက်ဆက်ကောက်ခန္ဓုဒေါက်တာဇော်ဝေဆိုးနော့ဒုတိယထဝေတာလို့ရုပ်ရံပါကိုဟာဒီတဲ့တွနိုင်ပါကိုဂါဒီတဲ့နိုင်ပါကိုဂါဒီတဲ့နုံနုံဒုဆက်ချက်နုနိပါစခန့်ဖလောက်ချက်ကတထန်ချက်နော့အကြောင်းစစ်လာဝေတာလို့ဘုနာရောစူးစစီရှောင်းခိုင်ပတုအန်ယူဂျီအာနာဆက်ရောဒီခန့်ဖစူးစစပုံးထန်ဝတ်နောင်လဖာတို့ထောင်းဝေတာကစပုံးထံကကောက်အဖိုင်ထုတ်ကကံကဟွန်းလန်ဆန်တော့အကြောင်းစစ်ပတိရပါလောစပရနီရေကွေနော်တုတ်ခေါဆော့ဖောင်းနဲ့မာတီဆက်အကြောင်းရှာခွေယာနီစီခူကတိဝိဒါနော်တို့ရှာစထုတ်ဆက်လောက်ပါလဲမွတ်စရီအန်ထံမို့ရခမလလဖာကတုတ်ကైထန်တာပီပူစာခါနော်အကြောင်းအရခတုတ်ပလောင်စဖူဥခိုင်တုခနော်လောင်ဝိဒါအခိုင်နော်နော်လကစုခနောက်ဖတုတ်ခေါဆက်ဖောင်းနဲ့မာတီယိုနောဘဆရန်ပထန်ကြောင့်ရှားခွေယာနီစီခူကတိဝိတာကဒုနေပါစပါတို့ပါထိကထောင်ခွေယာရိုက်စီလိကနောအကြောင်းအော်ဂိုလာစကတန်ဖို့ခုတော်မှာလမ်းမွဲစပရစမပလန်မို့ဖအရခတုတ်ပလောင်ဆက်ဖူဥခန့်တုခနောလောင်ဝိတာလော ဒါကတိပါအရခတုတ်စပွန်ဆာဝန်တော်ဖဖနောတုတ်ခေါဆန်တော်ဘူးစုဝိုင်းဖတ်တို့တဲ့ကပန်ယူဖလောက်တို့မဟာကောင်ခွေယုတ် UN နဲ့ INGO စတက်စတောင်းအပါရေဒက်စတက်စတောင်းအခုကအဖလုံကလကထောင်ပြန်တော့ကြောင့်စိတ်စိတ်ထဝေတာနော်ဒါကတိပါတုတ်ခေါဆော်ခုတော်မှာလယ်မစရိအန်ထံမုံတော်ကကမရက်စတုတ်ဆာလောက်ပါလောမစရိယံထမို့ရောကမလလဖာကအခုတ်တားလက်ကြိုက်ပါတို့ကမလလဖာကနှုတ်ကဲ့ထန်တာပြီးဘူးစာခါတော့ကြောင့်စအဝေတော့လောင်းဝတ်တာပုံတော့တုံတော့လို့စနော့အကြောင်းအော်ရခတုတ်အေးအေးပုံထဝတ်တော်လဖာဖခုတော့မစရိယံထမို့လောက်ပါတော့အကြောင်းအော်ရခဘလောက်ဆဖို့ဥခိုက်တုခါတော့လောက်ထိုင်ဝေတာတော့လို့စပရတရွေးကြီးနော်အော်လက်ထိုင်းထီခန့်ခန့်ပြပတုတ်ထိုင်းဖို့ပမာဆဖို့ကကရနီစီကစမာလင်းတဲ့လထုံလံပါရဖန်းခုအန်ယူဂျီပတုပမာဆဖို့ခန့်တို့စမာလန့်ဖပမူဒေါင်းလဖာတဲ့ MHAC ပတိပတုကအဖူလဖာဆုတ်ကောင်မှာပလန်ဝိတာအကိုင်းနော်လို့ထိုင်းထီခန့်ဖွဲနာရတာဆရုံဖခန့်ပြပမာဆဖို့ကကရနီစီကထုံနံအယုစမာလင်းနောက်ပါဖန်းခိုအညူချိပတ်ဒူပမာစပုခနုစမာလန်နဲ့ပမူအောင်ဒါအောင်လဖာတဲ့ MHAC Pretty Pretty ကအဖူလပါဆောက်ကောင်မှာပလန်ဝိတာနော်လို့ထိုင်းတီကမ်ပတ်စမူပရာကန်ခန့်ရနာရတာဆရုံဖပမာစပုအကားကရနီစီကလာအောင်ကရိုက်တန်ဒီအိုဆရုံဖဒဲဖနယုတ်လာလင်းလာကပိအခွင်းတခွေးပါလကပါဒေဖနဲ့ယုတ်တဲ့ဆိုင်နံယုတ်အခင်အားလူလာကပေခေါင်အကန်စစ်ထုံလာပါဝိဒါနောအကြောင်းလက်ဆက်အမှန်စမဝိဒါနောအခိုင်ပမာဆက်ဖို့အရှွလန်ထာဝိဒါနောဒုက္ခထန်ထာဝိဒါနောလက်ရှုလပန်အဖာအဖန်းခိုအညူချိပတ်တူဖေးစမခနုစမနာဖပမူဒေါလဖာတဲ့ MHAC စပတိဖေးတူကဲ့ခရလဖာဒေခရဖူလဖာနောလေထာဝိဒါလပမာဆက်ဖူလဖာနောခေါင်အဆန်ယုတ်ဆခိုင်လဖာဖပမာဆက်ဖူဖာဖလာနိဘေကလာလေတထောင်တော့ဖလန်ဝိတာလကပါအိုတီအဝင်လာကပိခောင်းတော့လထုံလိုက်ရင်လက်ဖာတဲ့ဆန့်အမစမနဖာတော့အကြောင်းစစ်ကထုံလိုက်ဤဝိတာအကန်လာနံလက်ဖင်လက်ပါတဲ့ရှုနံနိဝိတာအလန့်ရှုနံနိဝိတာတော့အကြောင်းစစ်ဆရုံဖွဲခုတော့မဝိတာတော့ခိုက်ပစ်တရပါလို့စနော့အကြောင်းအညူကြည့်ပတ်တို့ပမာဆက်ဖို့ခနုစမလန့်ဖပမုဒအောင်လက်ဖာတဲ့ MHAC ပတိဖေးတို့ကအဖူလက်ဖာဆုတ်ကောင်ဝိတာတဲ့နောက်ကနွေးတဲ့ပမာဆက်ဖို့လက်ဖာတို့နေပါအခွင့်ရာလာလင်းလက်ဖာအကန်စမုပရာကန်ခန့်ရီစဝဒီကန်ရုံရုံဖလေးရှွလန်ဝိဒါတဲ့မပလန်ဝိဒါဖဒုနေပါဘောရဝိဒါနောကပမာဆက်ဖို့လက်ဖာကဒုနေပါစမာလင်းလက်ဖာရောကဒုနေထိုက်ပါဝိဒါနောအကန်မဆဲဝိဒါနောကြောင့်စစ်ပတိရပါနောစပရလက်ခိုင်ထုတ်ကြွေးနောဘကိုခန့်တော်ဖစပုံးထန်လူပေထဝန့်တော်ဖဒေတုလက်ဖာအကားတကားတိဝိဒါနေစုဝန်နီမေဖောင်းနေဝဒနောကပတိယပါလောဘခုခဏောဖတ်စပုတ်ထံတုတ်ခရလဖာပုံထဝဏောဖတုတ်ဖောင်းလဖာဂိုင်လဲအမွဲတုတ်ခေါင်းဆက်တုတ်တဲ့ပါဆက်စစ်တုတ်လဖာဂိုင်ထံဝဒနောအကြောင်းစဝိနီဝဏောနော့ဥပတယာထဝဒါလောနာအကဟိုတန်နိဖတုတ်ဖောင်းဒစ်ပုတ်ထံဂိုင်ဆုတ်ကောဖုလဖာတာခုလန်စတုတ်တဲ့ဖူဘွန်နီနာရီနောကတုတ်ခေါင်းဆက်တုတ်ဖူတန်ကတိဝိတာတဲ့ကစီနီကလူနစ်ပါစပတုပါထိတ်ကြောင်းတို့စိစိထဝဒါလောတုတ်ခေါဆတ်တုတ်ဖာပါတို့ပါထိတ်တဲ့ဆိုင်ထံဝဒါကောင်စပုံးထံတုတ်ဖူလဖာနောဖောင်းနေပါယုစုဖောင်းနီဒူတဲ့ခဲရန်လဖာတဲ့တုတ်စပုစလိုလဖာနောကပတိရပါလောဒါစတုတ်ဆလဖာခန်လေအေတုတ်ဖူခိုစဝိနီစတုတ်ဂိုက်ဝန်တောင်ဘိုဘိုခန့်တော်စမာလန့်လောက်စုခွာနီစီလိတဲ့ငကနီတုတ်မှုတဲ့စဝိသောထောင်ရရသက်တုတ်မှုလဖာစုကောက်ခုတော်မှာဝဒါနောလောတူခဘဖုံးအဖူကောက်ခန်ယူမြိတ်တုတ်ဝဲခန့်ရဖတ်တုတ်ခေါဆတ်တုတ်ဖူကစုဝိုင်းခုံနဲ့ခင်လေအေးတုံမှုလိတုံမှုကစီဒဲကအလားခိုင်တုတ်ထိုင်းခင်ယူတော့ပုပါတရားထဝိတာနော်နောက်ကခွေးတန်ဒီကိုတုတ်ခေါဆက်ခလာရကရာလိတုံမှုပွိုင်ကထောင်ရဲ့ရာတုံမှုတို့ဖအတာနီစီရိုက်နေအောင်တုတ်ဖို့မောင်မင်းချက်နိုင်လောင်းမွဲခိုင်တုတ်ထိုင်းဝိတာနော်အကြောင်းစိတ်ထဝိတာလို့နှုတ်လောင်းစဖန်တုတ်ဖို့ရော ME 1စုပေါကဒူဒဲကောင်းတာတဲစီဒဲဂျီပေါကဒူပါဝိဒါကြောင့်စစ်ပတရားပါလို့မူနီထပ်ဘတ်ဒရန်စပရလဖာယောမတာဟွေရောလို့ဘခမလည်းဖိခဲ့ဖိပန်အန်တီနကူလဖာမဘမုရှူကိုကတင်လာစေ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်တွေကိုခေတ္တရ延လိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြောင်းလဲဆိုထားပါလို့ရှင် Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီရှင် မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ Radio NUG ဖြစ်ပါရှင်။အရေးတော်ပုံအောင်ရပါ